အမေရိကန်သမ္မတရွေးကောက်ပွဲမှာဘသူအနိုင်ရရဲဆိုတာအပြေမထွက်သေးတာကြောင့်မဲရီတွန့်နေစေပြည်နယ်တချို့ကမယုံနေမှာဒေသန္တရတာဝန်ရှိသူတွေလုံခြုံရေးတွေတိုးချထားပါတယ်။သမ္မတတို့နဲ့ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘာဒန်တို့ကိုထောက်ခံသူတွေကသမ္မတလောင်းနှစ်ယောက်ကြားမဲရက်လက်တွေတိတ်မကွာတဲ့အရီဇိုနာ၊နီဗာဒါနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာဆက်ပြီးတော့မဲရီတွန့်နေတဲ့အပေါ်အထူးအာရုံစိုက်နေကြတာပါ။မဲရီတွဲမှုတွေမှာပုံမှန်မဟုတ်တဲ့လုပ်ရက်တွေရှိနေတယ်ဆိုပြီးဆွဆွဲချက်တွေပေါ်ထွက်လာတာကြောင့်လဲအခြေအနေတွေတင်းမာလာနေတယ်လို့မဲရီတွဲနေတဲ့အဆောက်အအုံပြင်ထက်မှာလဲဆန္ဒပြပေါ်တွေပေါ်ပေါက်နေတာပါ။တချို့နေရာတွေမှာတော့မဲရုံဝန်ထမ်းတွေအပြင်ထွက်ရင်လက်နက်ကင်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေစောင့်ရှောက်ပေးနေရတာပါ။မဲတွေဆက်ပြီးတော့ရေတွက်နေတဲ့မီရှိဂန်ပြည်နယ်ဒီထရိုက်မြို့မှာလဲထရမ့်နဲ့ဘိုင်ဒန်ထောက်ခံသူတွေကြားမဲရုံအပြင်ထက်မှာပုံထိုးတွေကထိတ်တိုက်တွေ့ခဲ့ကြပါသေးတယ်။မဲရီတွက်မှုတွေကိုအပြင်ကနေဗီဒီယိုရိုက်လို့မရအောင်ပတင်းပေါက်တွေကိုပါကာထားရတယ်လို့လဲမဲယုံတာဝန်ရှိသူတွေကပြောပါတယ်